တူရကီကထောက်ပံ့ပေးထားတဲ့ဆီးရီးယားသဘုံအဖွဲ့ကနိုင်ငံမြောက်ပိုင်းကအရေးပါတဲ့ဒါဗစ်မြို့ကို ISIS Islamic စစ်သွေးကြတွေလက်ထက်ကနေပြန်ပြီးတော့တင်ပိုက်ခဲ့တာနဲ့တစ်ချိန်တည်း6နှစ်တက်တန်းရှိပြီဖြစ်တဲ့ Syria ပြည်ပခါကိုဗန်နီနဲ့အဆုံးသတ်နိုင်မလဲဆိုတာကိုဆွေးနွေးဖို့ American နဲ့ Europe မဟာမိတ်နိုင်ငံတွေက Britain နိုင်ငံ London မြို့မှာတွေ့ဆုံခဲ့ကြပါတယ်။စနေနေ့က Russia နဲ့အရှေ့အလယ်ပိုင်းကခေါင်းဆောင်တွေ Switzerland နိုင်ငံမှာတွေ့ဆုံခဲ့ပြီးတဲ့နောက် Aleppo မြို့ကိုဝိုင်းရံထားတဲ့အတွက် Syria နဲ့ Russia ကိုပိတ်ဆို့တိုက်ခတ်မှုတွေလှုပ်လာပွဲရှိကြောင်း American နိုင်ငံခြားရေးဝန်ကြီး John Kerry ကတနင်္ဂနွေနေ့မှာသတိပေးလိုက်ပါတယ်။တဘုံထိန်းချုပ်နေမြေ Aleppo အရှေ့ပိုင်းကိုအလွန်ပြင်းထန်ပြီးဘုံတွေအရန်ကာရော့တဲချခဲ့တာတွေကို Syria သမ္မတရုရှားအစနဲ့သူ့ရဲ့မဟာမိတ်ရုရှားတို့ရဲ့လက်ချက်လို့အမေရိကန်ပြည်ထောင်စုနဲ့ညွန့်ပေါင်းတပ်ဖွဲ့တွေကဆွတ်ဆွဲပြောဆိုလိုက်ပြီးဒါဟာလူသားမျိုးနွယ်ကိုဆန့်ကျင်တဲ့ရာဇဝတ်မှုလို့ဝန်ကြီးကယ်ရီကလည်းပြောပါတယ်